ဆက်လက်သိမ်းမှုပေါ်ပြင်းပြထန်ထန်ဆန့်ကျင်နေတဲ့စကိုင်းတိုင်းထဲမှာတိုက်ပွဲတွေရက်ဆက်ဖြစ်နေသလိုမြို့ပေါ်မှာလည်းပြစ်ခတ်မှုတွေမကြာခဏဖြစ်ပါတယ်။နောက်ဆုံးဖြစ်စဉ်တစ်ခုကတော့ခင်ဦးမြို့ပေါ်ကမြက်ကန်သာရက်ွက်တဲ့စစ်တပ်ကဝင်ရောက်စီးနှင်းပြစ်ခတ်ခဲ့လို့ကလေးငယ်တူနဲ့မျိုးသားတူတေဆုံးသွားခဲ့တယ်လို့ဒေသခံတွေကဗီဒီယိုကိုပြောပါတယ်။ပလဲမြို့ဘက်မှာတော့စစ်တပ်တပ်ဆွဲထားတဲ့ပလဲရဲစခန်းကိုကာကွယ်ရေးတပ်ဖွဲ့တွေကပြစ်ခတ်တိုက်ခိုက်တာတွေလည်းရှိပါတယ်။စကိုင်းတိုင်းရဲ့အခြေအနေတွေကိုတော့ဒေါခင်မျိုးသက်ကစူးစီးတင်ပြပေးပါမယ်ခင်ဗျာ
။စကိုင်းတိုင်းခင်ဦးမြို့မြကန်တာရက်ကွက်မှာရှိတဲ့နေအိမ်တိန်ကိုအောက်တိုဘာ18ရက်ညပိုင်းမှာစစ်တပ်ကပြစ်ခတ်ပြီးဝင်ရောက်စီးနှင်းချိန်မှာအစီးနှင်းခံရတဲ့နေအိမ်မှာနေထိုင်တဲ့အသက်တစ်နှစ်ခွဲအရွယ်အမွှာကလေးနှစ်ဦးတည်းကတဦးနဲ့ဘေးအိမ်ကအသက်53နှစ်အရွယ်အမျိုးသားတူတည်ဆုံးခဲ့တာဖြစ်ပါတယ်။ဝင်ရောက်စီးနှင်းတဲ့အိမ်ကအင်ရှင်လင်မယားနှစ်ဦးအပြင်အသက်မသေးဘဲကျန်ခဲ့တဲ့အမွှာကလေးငယ်နဲ့တခြားအမျိုးသားတဦးစုစုပေါင်း4ဦးကိုလည်းစစ်တပ်ကဖမ်းဆီးသွားပါတယ်။စစ်တပ်ဝင်ရောက်စီးနှင်းပစ်ခတ်ခံရတဲ့အခြေအနေနဲ့ပတ်သက်လို့ကာကွယ်ရေးတပ်ဖွဲ့ဝင်တဦးကအခုလိုအတည်ပြုပြောဆိုပါတယ်
။အဲ့မှာအိမ်အိမ်မှာသူရက်ွက်တဲ့အိမ်တွေမှာဝင်ပြီးတော့စီးတယ်ပေါ့နော်။အမလေးညာကမှန်သွားတာဆိုရင်ကြီးသူပေါ့သူကအဲ့အဲ့ဒီဒေသဝင်ကြီးမှာစီးတဲ့ဒီကြီးသူပေါ့ကလေးတယောက်ကိုလည်းထိသွားတယ်အိမ်မှာ2ရောက်ပေါ့နော်ကျွန်တော်တို့သိဆုံးမှုကတော့2ရောက်ပေါ့။စစ်ကောင်စီဖွဲ့ကဝင်ပြီးဆိုရင်သူတို့ပြစ်ပြီးခတ်ပြီးဆိုရင်တော့အဲ့ PDI ရဲ့ကြီးသူရဲ့သူကမခွဲကြောက်ပြစ်ပြီးဆိုရင်တော့ရမ်းပြစ်တာရဲ့
အဖန်စီခံရသူတွေနဲ့ပတ်သက်လို့နောက်ဆက်တွဲအခြေအနေမသိရသေးဘူးလို့လည်းဒေသခံတွေကပြောပါတယ်။စစ်ကောင်စီဝါဒဖြန့် Telegram Channel တွေမှာတော့ဖန်စီရမိတဲ့လက်နက်ငယ်တွေနဲ့အမျိုးသမီးတဦးရဲ့ဓာတ်ပုံကိုဖော်ပြထားပါတယ်။စကိုင်းတိုင်းတွေကပဲပလင်းမြို့နယ်မှာဆိုရင်လည်းအောက်တိုဘာ18ရက်ညပိုင်းမှာစစ်တပ်နဲ့ရဲတပ်ဆွဲထားတဲ့ပလင်းမြို့မှာရဲစခန်းကိုပြစ်ခတ်တိုက်ခိုက်တာတွေရှိခဲ့ပါတယ်။ပြစ်ခတ်ပြီးနောက်ပိုင်းအောက်တိုဘာ18ရက်မနေ့ပိုင်းမှာတော့ပလင်းမြို့မှာအစ်စ်ဆေးတွေတင်းကျပ်နေတယ်လို့သခင်တောင်းယူကာဝေးအဖွဲ့တာဝန်ရှိသူတို့ကအခုလိုပြောပါတယ်။အဲ
ကျွန်တော်တို့နေညကကျွန်တော်တို့ဆွနာရီချော်ချော်လောက်ကကျွန်တော်တိုက်ပွဲဆော့ဖြစ်နေကြဒီဆက်ကဆောင်းနေပေါ့ကျွန်တော်တို့ဒီပလင်းမြို့ပေါ်ကဒီရဲစခန်းကိုကျွန်တော်တို့ဝင်ရောက်စီးနင်းခဲ့ကြတာကြာမနေ့ကအချိန်လေးကတော့တို့ဒီလမ်းပေါ်လမ်းလာပြီးတော့တင်းကျပ်ဆစ်ဆေးနေတယ်ကြာကျွန်တော်တို့ဒီကြည့်တယ်ဒီပလဲကံတော့သွားတယ်ကားတွေကားသမားတွေကုန်ကားတွေပေါ့စီးသွားတယ်အတင်းကျဆင်းဆင်းနေတယ်ဆိုင်ငယ်ရောက်တော့
အပြန်လန်ပြစ်ခတ်မှုတနအိနီးပါဖြစ်ခဲ့ပြီးစစ်တပ်ဖက်ကလက်နက်ကြီးတွေနဲ့ပြစ်ခတ်တဲ့အတွက်ကာကွယ်ရေးအဖွဲ့တွေကနောက်ပြန်ဆုတ်လာခဲ့တယ်လို့လည်းပြောပါတယ်ရဲစခန်းကိုဒေသရင်းကာကွယ်ရေးတပ်ဖွဲ့တွေဖြစ်တဲ့သခင်တောင်းညိုဘေရာတိုက်နယ်ခုနှစ်တင်းခင့်နေစားတဲ့မဟာမိတ်တွေစုပေါင်းပြီးတိုက်ခိုက်ခဲ့တာလည်းဖြစ်ပါတယ်ပလင်းမျိုးဟာဒေသခံကာဝေးတပ်ဖွဲ့တွေနဲ့စစ်တပ်အကြားစစ်ရေးတင်းမာနေပြီးစစ်အုပ်ချုပ်ရေးအမိန့်ထုတ်ပြန်ခံထားတဲ့စကိုင်းတိုင်းနေရာမျိုးဖြစ်ပြီးကာဝေးအဖွဲ့တွေဟာလည်းမြို့ပေါ်မှာရှိတဲ့ရင်းစခန်းနဲ့ထွေးအုပ်ရုံးတွေကိုမကြာခဏဝင်ရောက်ပစ်ခတ်တာတွေလုပ်လို့ရှိပါတယ်